2019ခုနှစ်ကတည်းကမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုဖြင့်ဆွတ်ဆွဲထားတဲ့အကြမ်းဖက်မှုတွေမှာ Facebook လူမှုကွန်ရက်ကတစဉ်အဓိကသွေးထိုးမှုတွေရှိတယ်ဆိုပြီး Facebook ရဲ့ပင်မကုမ္ပဏီ Meter ကိုရိုဟင်ဂျာဒုက္ခသည်တွေကအိုင်ယာလန်နိုင်ငံမှာတရားစွဲဆိုလိုက်ပါပြီ။ Meter ကုမ္ပဏီဌာနချုပ်တည်ထောင်ထားတဲ့အိုင်ယာလန်နိုင်ငံ Dublin မြို့အခြေစိုက်ဥပဒေအကျိုးဆောင်ရုံးနှစ်ခုကဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကရိုဟင်ဂျာဒုက္ခသည်18ယောက်ရဲ့ကိုစားမီတာကုမ္ပဏီကိုပြီးခဲ့တဲ့သတင်းပတ်မှာတရားစွဲဆိုထားတာပါရိုဟင်ဂျာ9သိန်းလောက်ကိုမြန်မာနိုင်ငံကနေထွက်ပြေးခဲ့ရတဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်ဆွတ်ဆွဲထားတဲ့အကြမ်းဖက်မှုတွေမပေါ်ပေါက်အောင် Facebook ကိုအတုံးချပြီးအမုန်းတရားတွေဖြန့်ဝေအတုံးပြုခဲ့တယ်လို့လည်းကုလသမဂ္ဂစုံစမ်းရေးမှုတွေက2018ခုနှစ်ကပြောဆိုထားပါတယ်မြန်မာစစ်ကောင်စီဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံသလိုမြန်မာနိုင်ငံသားအဖြစ်လည်းအတိမတ်မပြုတဲ့အပြင်ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်တွေလည်းနှစ်နဲ့ချီအကောင့်ထဲပေါ်နိုင်ခြင်းရှိသေးပါဘူးရိုဟင်ဂျာတွေပေါ်ဆန့်ကျင်တဲ့အမုန်းတရားဖြန့်ဝေတာတွေဟန့်တားရမှာ Facebook ကိုယ်တိုင်ကလည်းအချိန်မီမတားမြစ်နိုင်ဘူးဆိုတာ2018ခုနှစ်ကတည်းကဝန်ခံခဲ့မှုပါတယ်2021ခုနှစ်ကလည်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာရိုဟင်ဂျာဒုက္ခသည်တွေအရေးဒေါ်လာတန်ပေါင်း150ကျော်ပေးလျော်ဖို့ Facebook ကုမ္ပဏီကိုတရားစွဲဆိုထားမှုပါတယ်ရှင်